ဒီနေ့ကနေနောက်ပြင်းတစ်ပတ်အကြာမှာယူရိုပါလိဂ်ပိုလိုပွဲရှိပြီးပြင်သစ်အသင်းမာဆိုနဲ့စပိန်အသင်းအက်တလက်တီကိုလိုကစားကြမှာပါဒီတစ်ချိန်ပိုလိုပွဲမှာမြန်မာဘောလုံးပရိသတ်အများစုအားပေးကြတဲ့အင်္ဂလိပ်အသင်းတွေတသင်းမှာပိုလိုပွဲတက်မလာနိုင်ပါဘူးအာဆင်နယ်တသင်းနဲ့သာဆီမီဖိုင်နယ်အဆင့်ထိတက်လာနိုင်ပြီးအာဆင်နယ်ကလည်းအက်တလက်တီကိုအသင်းကထုတ်ချထားခဲ့တာပါဆိုတော့အခုပိုလိုပွဲကန်ကြမဲ့မာဆိုနဲ့အက်တလက်တီကိုနှစ်သင်းမှာပေါ့ဘယ်အသင်းအတွက်ကဒီဥရောပဖလားကိုရဖို့ပူပြီးအရေးကြီးပါသလဲအားကစားကလောင်ရှင်ကိုဝနကိုကအခုလိုသုံးသပ်ပါတယ
်အရေးကြီးရပြောမယ်ဆိုတော့မာဆီကတော့ပူပြီးအရေးကြီးတာဘာဖြစ်လို့ဆိုတော့ပြင်သစ်လီမှာမာဆီကအခုလက်ရှိအခြေအနေမှာတော့ဒီတန်းစီတွေကအဆင့်လေးမှာပဲရပ်တည်နေပါတော့အဆင့်လေးမှာရပ်တည်နေတော့ဒီချာအီတလီတို့ဒီဂျာမနီတို့ဒီအင်္ဂလန်လေးတွေမှာကျတော့အဆင့်လေးတင်းရဝင်ဝင်ရဒါပေမဲ့ပြင်သစ်လီမှာကျတော့ဒီကဒီကိုအီဖီရှန့်အဆင့်နိုင်နေတဲ့ပေါ့နော်အဆင့်လေးတင်းရဝင်ဝင်နေတာဘယ်တော့အလီမာဆေးကဒီဂလိုဘယ်လီဖိုင်နယ်မှာသူကနိုင်မကိုတော့ချန်ပီယံလေးကိုဝင်ဝင်ရမှာအဲ့လိုနေတာဖြစ်နေတယ်ဒါပေမဲ့ဒီအက်တလက်တီကိုအတင်းတို့ကျတော့သူကအခုလာလီဂါမန်သူကအဆင့်နဲ့ဆိုချန်ပီယံလေးကိုဝင်ဝင်ရပြီလားအားကြောင့်လို့ဒီဒီဘာလီမှာဒီဖိုင်နယ်မှာဘုံမဆွဲဘူးဆိုတော့လည်းဒီချန်ပီယံလိဝင်ခွင့်ရတော့တာရဖို့ကထိခြားနေပြီလို့အဲ့တော့ဘယ်အသင်းတော်ကအရေးကြီးဆုံးဖြစ်လဲဆိုတော့ဒါမာဆေးတော်ကတော့မဖြစ်မနေနိုင်မှာကိုအချန်ပီယံလိဝင်ခွင့်ထိခြားမဲ့နေတာဖြစ်နေတယ်ကို
ဟုတ်ကဲ့ဆိုတော့မာဆေးနဲ့အက်တလက်တီကိုနဲ့ဒီကျွန်တော်တို့ယူရိုပါလိဂ်မှာတွေ့ခဲ့တဲ့တမိုင်းကြောင်းအကျဉ်းလေးလည်းပြန်ပြောပြပါအောင
်ဟုတ်ကဲ့ဗျာအဲတမိုင်းကြောင်းပြောရရင်တော့သူ2009ပေါ့နော်ယူရိုပါလိဂ်ပြိုင်ပွဲမှာတော့မတွေ့ဘူး2009ချန်ပီယံလိဂ်ပြိုင်ပွဲမှာတော့တွေ့ဘူးရယ်အောက်ဆူဆင်မှာပေါ့နော်အဲ့တော့ပထမအကြိမ်မှာအက်တလက်တီကို2-2နဲ့နိုင်ပြီးတော့ဒုတိယအကြိမ်မှာကတော့မာဆေးပြိုင်မှာပေါ့နော်မာဆေးနဲ့ဇီဇီတေးပဲကျသွားတယ်ကအဲ့တော့ဒီဒီဂိမ်းတွေ့ဆိုမှုကတို့တွေ3ချိန်မြောက်ပြိုင်ပွဲပေါ့နော်
ဟုတ်ကဲ့ဒီတစ်ချိန်ထဲမှာဒါ3ချိန်မြောက်ဆိုတော့နောက်တစ်ခုကမာဆယ်ကကျွန်တော်လေ့လာထားသလောက်96မှာယူရိုပါလိဂ်ဖိုင်နယ်တက်တယ်ပါမားကို3-6ဂိုးမရှိနဲ့ရှုံးတယ်2004မှာတခါတက်တယ်ဗလန်စီယာကို2-6ဂိုးမရှိနဲ့ရှုံးတ
ယ်ဗလန်စီယာဟုတ်ကဲ့
ဆိုတော့သူကဒါ14နှစ်ကြာပြီးတော့မှဒီယူရိုပါလိဂ်ဖိုင်နယ်ကိုတက်တာပေါ့အက်တလက်တီကိုကြတော့သူက2ချိန်နိုင်ဘူးတယ်2010မှာတစ်ချိန်2012မှာတစ်ချိန်2ချိန်နိုင်ဘူးတယ်ဆိုတော့
ဟုတ်ကဲ့ဗျ
ာအက်တလက်တီကိုကဒီပွဲမှာပို့ပြီးတော့ဖလားပိုင်ဆိုင်မှုပို့များထားတယ်2ချိန်ဆိုတော့အခုလာမယ့်ဖိုင်နယ်မှာကြတော့မာဆယ်နဲ့အက်တလက်တီကိုနဲ့မှာအတွေ့အကြုံနဲ့ကစားသမားတွေရဲ့ပါဝါပေါ့လေအဲ့လိုရှင်းမယ်ဆိုရင်ဘယ်အသင်းကပိုအားတာတယ်လို့သုံးသပ်တယ်လဲ
ဟုတ်ကဲ့အဲကစားသမားအင်ကတော့အားလုံးလည်းသိကြပါနော်သိကြအက်တလက်တီကိုကပို့ပြီးတော့တားတယ်ကသူတို့မှာဒါအတွေ့အကြုံရှိတဲ့ player တွေအများကြီးရှိတယ်2014ဒီ Champion League Final နဲ့ဒီ2016 Champion League Final ကစားထားတဲ့ဒီကစားသမားတွေအများကြီးရှိတယ်ဒီ Marseille ကြတော့ဒါကအခုပြောခဲ့သလိုပဲ2004ခုနှစ်မှာနောက်ဆုံးဒီ Europa ဘလူးပွဲကိုနောက်ဆုံးရောက်တာပါအဲ့ဒီနောက်ပိုင်းမှာတခါမှမရောက်ခဲ့ဘူးအဲ့တော့ဟိုဘလူးပွဲကစားမှာလဲဒါ Marseille ကစားသမားတွေအတွက်ပေါ့နော်2004နောက်ဟိုပထမဆုံးအတင်းဖြစ်နေတယ်အဲ့တော့အတွေ့အကြုံချင်းရှင်းလိုက်မယ်ဆိုရင်အဲ့တော့ဒီကွာဒါတိတိတာတာကြီးကိုရိုင်းကြီးကိုတားနေတယ်။နောက်ပြီးတော့ဒီကစားသမားအင်အားချင်းကြီးမယ်ဆိုလဲဒါအဲ့တော့ဒီကမှဒါဒီပြင်းတဲ့ကရစ်စမန်တို့ဒီတိုက်စစ်ပါဆိုတော့ဒီကိုကိုစားလို့ရှိတယ်။ကွင်းလယ်မှာဆိုရင်လဲဒီကာဗီတို့စားပြီးကွက်တို့ပေါ့နော်။နောက်တော့မှဆိုရင်လဲအကိုရင်တို့ဒီဖလပီလူကလည်းဒါတရားနေပြန်ကောင်းလာရင်ဆိုတော့ဒီနေရာစုံမှာဒီတော်တော်လေးကိုအင်အားတောင်းတနေရှိနေတာပေါ့နော်။ဒါမာဆီမှာတော့ဒီနော်ပရီးမီယာလိမှာကစားဘူးရပါတော့ပေရဲတူကလည်းကောင်းတယ်နောက်ပြီးတော့တောင်းပန်ပါဆိုရင်ဒါတူဘင်တို့ဘာလို့လဲရှိတယ်သူတို့ကလည်းဒီယူဘာလိတယ်မှာတော့ခြေစွမ်းကြီးပြတာအကိုကြီးတင်ထားတယ်အဲ့တော့ဒီမာဆီရဲ့အာသာချက်ကတော့တိုက်စစ်တာပြီးတော့တိုက်စစ်တော့အကောင်းတယ်ခက်စစ်ကတော့အကောင်းတယ်လို့လည်းပြောလို့မရဘူးစိုးရလို့လည်းပြောအလေလက်လက်ပေါ့နော်အဲ့တော့နတ်တင်းရှင်မယ်ဆိုတော့ဒီအက်တလက်တီကူကတော့ဒီကစားသမားအင်အားရောအတွေ့အကြုံပိုင်းရောပို့ပြီးတော့တာတယ်အဲမာဆီကတော့အခုလက်ရှိအနေထားမှာတိုက်စစ်ပိုင်းကဒါတိတ်ပြောမစိုးဝင်မဲ့တကယ်ရှင်ပြီးတော့ကစားတဲ့အချိန်မှာတော့အက်တလက်တီကိုကတော့အဆအဆရာတာတယ်လို့ကျွန်တော်ထင်ပါတယ်က
ဒီမလေးရွေးစဉ်အသင်းဇက်တိုက်လူရှုံးပွဲတွေနဲ့တွေ့ခဲ့ရပြီးတဲ့နောက်လေရွေးစဉ်တဲ့နီးပြအဖြစ်နှစ်တော်ကြာလှုပ်လာတဲ့ဂျာမန်နိုင်ငံသားဂက်ဆစီနဲ့မြန်မာဘောလုံးအဖွဲ့ချုပ်တို့လမ်းခွဲလိုက်ကြပါတယ်အခုတခါလဲမြန်မာဘောလုံးအဖွဲ့ချုပ်ဟာဂျာမန်နီးပြအဖွဲ့တစ်ဖွဲ့နဲ့ပဲတွေ့ဆုံစကားပြောဆိုတာတွေလုပ်နေပါတယ်ဆစ်ကလပ်ဂျာမန်ကလပ်နဲ့အင်္ဂလန်ကလပ်အသင်းတွေမှာကွင်းလယ်လူဖြစ်ကစားခဲ့ပြီး2004ခုနှစ်မှာအနာယူပြီးတဲ့နောက်နီးပြဘဝပြောင်းလဲခဲ့တဲ့အသက်48နှစ်အရွယ်အန်ထွိုင်းဟေးဟာလီဆိုတိုဂမ်ဘီယာလိုင်ဘီးရီးယားကင်ညာနဲ့အခုနောက်ဆုံးရဝမ်ဒါနိုင်ငံတွေရဲ့လက်ရွေးစင်အသင်းတွေမှာနီးပြအဖြစ်လုပ်ကိုင်ခဲ့ပြီဖြစ်ပါတယ်ဒီကရတဲ့တင်ပါအပြင်မြန်မာဘောလုံးလောကမှာဒေါ်လီပြောဆိုခဲ့ကြတဲ့အကြောင်းတစ်ခုကတော့ အင်ဒိုနီးရှားမှာမင်္ဂလာ26ပြိုင်ပွဲဝင်မြန်မာအသင်းနဲ့မလေးရှားတို့ပွဲမှာအသင်းကောင်းဆောင်မြန်နိုးခင်ရဲ့ free kick ကံကြံနှလုံးပဲဖြစ်ပါတယ်မြန်မာအသင်းဟာမြန်နိုးခင်ရဲ့အဲ့ဒီ free kick ဂိုးတွေနဲ့ပဲမလေးရှားကို2ဂိုးတကူနဲ့အနိုင်ရခဲ့တာပါမြန်နိုးခင်ရဲ့အလွတ်တကံဘောတွေဟာအရက်အခေါ်ကြက်ကန်းဆန်ဦးတို့လာလားတကယ်ကြနာတည်ကြတဲ့လေ့ကျင့်မှုနဲ့အတွေ့အကြုံတွေကနေရလာတဲ့ရလလားဒါမှမဟုတ်ဘောလုံးမှော်အောင်နေတာကြောင့်ပါလားအကစားဆောင်မှရှင်ကိုဝနာကိုကတော့အခုလိုသုံးသပ်ပါတယ
်ကျွန်တော်ထင်ရတော့သူအတွေ့အကြုံကလည်းတော်တော်လေးရှိရတယ်အခုကအသက်က15နှစ်လောက်ပဲရှိသေးတာเนาะဒါလေ့ကျင့်မှုအားနဲ့သူ့ရဲ့အတွေ့အကြုံဒီမော်ချေစွမ်းကြောင့်လို့ထင်တယ်ဘာလို့ဆိုတော့သူကဒီ2010လောက်ကတည်းကเนาะဒီ17 23ကျော်ကတော့အာရှပွဲတော်တွေရောဒီအာဆီယံပွဲတော်တွေရောဒီချေစွမ်းပွဲတွေပါအများကြီးသွားကံမှုတွေကြာတော်တော်လေးပဲဒီနိုင်ငံကပွဲ6ပွဲလောက်ကပ်ပူရပါတော့အဲ့တော့သူ့မှာအတွေ့အကြုံလည်းရရှိနေပြီလေ့ကျင့်မှုလည်းရန်ကောင်းနေပြီအဲ့ဒီလေ့ကျင့်မှုတွေအကျိုးရလဒ်တွေကဒီမလေးရှားနဲ့ပုံမှန်တို့ဒီလှလပပဖရီကစ်ကိုတွေတွင်းနိုင်တယ်လို့ထင်ခဲ့ကြဒီကိုကူးမှာကြည့်မယ်ဆိုလည်းဖရီကစ်ရတဲ့နေရာတူတူလောက်ပဲရှိတယ်ကပထမကူးကတော့အရင်မမြင်ဘူးကပါရှော့ကိုတခါလေးသွားလာဒုတိယကူးကျတော့ဘောကနေအမြင်ဘောပေါ့နော်အမြင်ဘောကန်ပြီးတော့တခါလေးဝင်သွားတာကတချို့ကတော့ဒီကိုကပေါ့နော်ဒီမလေးရှားကိုယ်စားမမကောင်းဘူးလို့လည်းပြောကြတယ်ကြာတကယ်တမ်းကြည့်မယ်ဆိုတော့ကိုယ်ဝင်သွားတဲ့ပုံကလုံးဝပါရှော့ပေါ့နော်ဒီလိုင်းရင်းစဉ်ကိုယ်စားမအမျိုးသမီးကိုယ်စားမတွေတော့မှပဲဒီမဖမ်းနိုင်တော့တဲ့အခြေအနေပဲကြာအဲ့တော့ဒီကိုကလုံးဝ perfect ဖြစ်တဲ့ကိုယ်လို့လည်းကျွန်တော်ထင်တယ
်အခုဒီစီဇန်ကိုအတန်လွင့်နေမှာတော့မြန်မာ U16 မိန်းကလေးအသင်းဟာအုပ်စုနောက်ဆုံးပွဲဖြစ်ဖိလစ်ပိုင်အသင်းနဲ့ကံပြီးချိန်ဖြစ်နေပါပြီဒီမတိုင်ခင်နှစ်ပွဲနိုင်တစ်ပွဲတည်းရေနဲ့အလားအလာကောင်းနေတဲ့မြန်မာ U16 မိန်းကလေးအသင်းအောင်မြင်မှုဆက်ရမယ်လို့ယုံကြည်ပါကြောင်းတင်ပြရင်းဒီသတင်းပတ်အားကစားအစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ။ရှင်လန်းချမ်းမြေပါခင်ဗျာ။